ဗီယက်နမ်အပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာစစ်အကျွမ်းအကြံမြေမြုပ်မိုင်းတွေနဲ့တခြားပောက်ကွဲစေတတ်တဲ့ပစ္စည်းတွေဖယ်ရှားပေးဖို့အမေရိကန်အနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ခဲ့တဲ့နှစ်ပတ်လည်အစည်းအဝေးခန်းဆောင်မှာပေါ်ပြထားပါတယ်။ကမ္ဘာမြေပေါ်မှာဘေးကင်းစွာရှောင်လန်းနိုင်ရေးအမိပေးထားတဲ့အဲ့ဒီအစည်းအဝေးခန်းဆောင်အရဗီယက်နမ်၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေအားလုံးမှာပောက်ကွဲစေတတ်တဲ့အကျဉ်းချံဘုံတွေကိုဘေးကင်းကင်းနဲ့ဖယ်ရှားနိုင်ရေးမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အကြီးမားဆုံးစိန်ခေါ်မှုတွေထဲကတစ်ခုကတော့ရာသီဥတုပြောင်းလဲလာမှုရဲ့တရားမှုဖြစ်ပါတယ်အပူချိန်မြစ်တတားရေကြီးမြေပြိုမိုးခေါင်တာတွေလို့ဆိုပါတယ်ဒီလိုသဘာဝဘေးအန္တရာယ်တွေကမိုင်းရှင်းလျေးလုပ်ငန်းတွေကိုနှောင့်နှေးစေတာအပြင်အရင်ကဖုံးကွက်နေတဲ့မပေါက်ကွဲသေးတဲ့အကျဉ်းချံမြေမြုပ်ပိုင်းတွေမြေပေါ်ကိုပေါ်ထွက်လာတာကိုကြုံရတယ်လို့ဆိုပါတယ်ဗီယက်နမ်နိုင်ငံတောင်ပိုင်းဒေသတွေမှာမပေါက်ကွဲသေးတဲ့လက်နက်ခဲယမ်းတွေတိတိတသားများပြားနေပြီး1989ခုနှစ်ကအင်းနီချင်းတရုတ်နိုင်ငံနဲ့ဆစ်ဖြစ်ခဲ့တဲ့မြောက်ပိုင်းနယ်စပ်တခြားမှာလည်းမြေမြုပ်ပိုင်းတွေရှိနေသေးပဲလို့အစိုးရခန်းစာကပေါ်ပြပါတယ်ဗီယက်နမ်စစ်ပွဲပြီးအမေရိကန်ရဲ့မဟာမိတ်တွေကျင်းခဲ့တဲ့ဘုံတွေမြေမြုပ်ပိုင်းတွေကြောင့်1985ခုနှစ်နောက်ပိုင်းလူ4000ကျော်သေဆုံးပြီး6000ကျော်ဒဏ်ရာရရှိခဲ့ကြောင်းဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချီမနစ်ဧပြီလကပြောဆိုခဲ့ပါတယ်လာအိုနိုင်ငံကပောက်ကွဲစေတတ်တဲ့စစ်ပွဲအချင်းအချာအများစုကတော့ဗီယက်နမ်စစ်ပွဲအတွင်းလာအိုကွန်မြူနစ်စန့်ကျင်ရေးစစ်ဆင်ရေးတွေမှာအမေရိကန်ရဲ့လေကြောင်းကကျဲချခဲ့တဲ့ဘုံတွေဖြစ်ကြောင်း2019ခုနှစ်အမေရိကန်ကွန်ဂရက်သုတေသနအစည်းအဝေးခန်းဆောင်မှာဖော်ပြပါတယ်